ချင်းပြည်နယ်ဟာခါမြို့မှာစစ်တပ်နဲ့ချင်းပြည်နယ်တွေကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမေလ16ရက်နေ့ညနေပိုင်းကတိုက်ခိုက်မှုဖြစ်ခဲ့ပါတယ်။ဟာခါမြို့ဘက်သွားတဲ့စစ်ကားတွေကိုဒေသခံကာကွယ်ရေးအဖွဲ့တွေကခြုံခိုတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။တချိန်တည်းမှာပဲစစ်တပ်ကဖမ်းထားတဲ့ဆန္ဒပြသူတွေကိုပြန်လည်မပေးတာကြောင့်သူတို့ဖမ်းထားတဲ့ရဲတပ်ဖွဲ့ဝင်၄ယောက်ကိုတည်တံပေးလိုက်ပါတယ်။အခုလိုဟာခါမှာဖြစ်နေတဲ့အခြေအနေကို VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ချင်းပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဆိုပြီးဖွဲ့ထားတဲ့ Chinland Defense Force CDF ရဲ့ဟာခါဒေသဆိုင်ရာဖွဲ့ကဟာခါမြို့ဘက်ကိုလာတဲ့စစ်ကားတန်းကိုမေလ16ရက်နေ့ကခြုံခိုတိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့တာမှာသူတို့ဘက်ကတယောက်သေဆုံးသွားတယ်လို့ CDF ပြန်ကြားရေးတာဝန်ခံကပြောပါတယ်
။ဖြစ်စဉ်ကမနေ့က9နာရီခွဲဝန်းကျင်ကနေဒီကလေးကနေတက်လာတဲ့စစ်ကားလေးစီးပေါ့နော်။အဲဒီမှာကိုကျွန်တော်တို့ဒီ CDF MMS ဆိုင်လိုက်တာ။ဆိုင်လိုက်ဒီဖက်ကကျတော့6ရက်ပွေးချင်းပြေသွားတယ်တယောက်ကျော်ကျတော့မိုင်းပြီးတော့သူတို့တာညာရသွားတဲ့သူတွေရှိတယ်။ကျွန်တော်တို့ဖက်ကကျတော့ဒီအကောင်တယောက်ကျဆုံးနေ
စစ်တပ်နဲ့အပြန်အလှန်ပြစ်ခတ်မှုတွေတွင်စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့သူကပြောပါတယ်။စစ်တပ်ဘက်ကသိခိုက်တူများတယ်လို့ CDF ဘက်ကပြောဆိုနေပေမဲ့ VOA ကတီးချားတီမပြုတ်နိုင်ပါဘူး။ဟာခါမျိုးပြစ်ခတ်တိုက်ခိုက်မှုနဲ့နှစ်ဖက်ဖမ်းဆီးမှုအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရတူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။အခုလိုတနင်္ဂနွေနေ့ညနေပိုင်းတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်ဒီနေ့တော့ဟာကာမြို့မှာငြိမ်သက်နေပေမဲ့မြို့ဝင်ထွက်ကူသက်ဆိုင်ရာကတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့မြို့ခံတွေကပြောပါတယ်။ဟာကာမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဇာနာပြပွဲတွေတွင်ဖမ်းဆီးခံရသူအယောက်60လောက်ကိုမေလ2ရက်နေ့နောက်ဆုံးထားပြီးပြန်လွှတ်မပေးရင်စစ်ရေးနဲ့တိုက်ခိုက်သွားမယ်လို့ CNRF ဖွဲ့ကကြေညာထားတာပါ။အခုချိန်ထိတော့ဖမ်းခံရတဲ့သူတွေပြန်မလွတ်ကြသေးဘူးလို့မြို့ခံလူကပြောပါတယ်။
ခုတီရောက်ပြန်မလွှတ်သေးသေးဘူးကြာကိုအေးဖမ်းခံရတယ်လေယောက်60ကျော်လောက်ရှိနေကြခုတီရောဟိုတရားမပြန်ဆက်လာမရှိသေးဘူ
းဆန္ဒပြသူတွေကိုပြန်မလွှတ်ပေးလို့မေလ4ရက်နေ့9ရက်နေ့တွေတုန်းကလည်းစစ်တပ်ရဲ့ဟန်ခါမျိုးဂိတ်စခန်းတွေကို CDF ဖွဲ့တွေကပရမတ်တကြိမ်ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာလည်းဖမ်းဆီးထားတဲ့သူတွေကိုစစ်တပ်ကပြန်လွှတ်မပေးတာကြောင့်အဖမ်းခံထားရတဲ့သူတွေကိုမေလ15ရက်8နာရီမတိုင်ခင်ပြန်လွှတ်ပေးဖို့ CDF ဘက်ကတောင်းဆိုထားပြီးသူတို့ဖမ်းထားတဲ့ရဲတပ်ဖွဲ့ဝင်တွေ3ယောက်နဲ့အလဲလှယ်လုပ်ဖို့ကမ်းလှမ်းခဲ့ပါတယ်။ပြည်နယ်ရင်သိမ်းရဲတွေဖြစ်တဲ့ရဲမှုစုလွင်၊သူရဲမှုစုဝင်တန်း၊သူရဲမှုစုံကြီးနဲ့သတင်းပေးဆိုင်ထွန်းလို့ကို CDF ဘက်ကဖမ်းဆီးထားတာပါ။ဒါပေမဲ့စိတ်ကောင်စီဘက်ကတစုံတရာသုတ်ပြန်တာမရှိခဲ့တာကြောင့် CDF ဘက်ကဖမ်းဆီးထားတဲ့ရင်သိမ်းရဲ3ဦးပါဝင်4ဦးစလုံးကိုတည်တံချလိုက်မယ်လို့ပြန်ကြားရေးတာဝန်ခံကပြောပါတယ်
ကျွန်တော်တို့ဒီမေလ15ရက်လာမနေ့ရှိနေတဲ့တန်ချင်းဒီဟာခါမှာဖမ်းဆီးခံရတဲ့ဒီချင်းပြည်သူတွေအမြန်ဆုံးပြန်ရွှေ့ပေးဖို့တောင်းဆိုရဲချင်းချက်မရှိတော့ဒါမဲ့သူတို့ဘက်ကလည်းဆက်တည်တာမျိုးလည်းမရှိဘူးအားပြန်ရွှေ့ပေးတာလည်းမရှိဘူးဆိုတော့ကျွန်တော်တို့ဘက်ကတော့တည်တံပြီးပြီကျွန်တော်တို့ကေတန်တော့အမင်းချပြီးမှတည်ပြီ
းပြီးခဲ့တဲ့မေလ2ရက်နေ့ကစပြီး4ရက်နေ့ထိဟာခါမြို့တွင်စစ်ကောင်စီတပ်ဖွဲ့ရဲ့ကင်းစခန်းတွေကို CDF တပ်ဖွဲ့ကနေ3ရက်ဆက်တိုက်တိုက်ခိုက်နေခဲ့တာပါဒီတိုက်ခိုက်မှုတွေမှာစစ်ကောင်စီဘက်က6ယောက်ကြဆုံးပြီးအများအပြားတန်ရာရတယ်လို့ CDF တပ်ဖွဲ့ကလည်းသတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူးချင်းမြင့်နဲ့မင်းသားနဲ့ဟာကားမျိုးတွေမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြသဘိတ်မှောက်မှုအပေါ်လုံခြုံရေးသတ္တုဘက်ကလက်နက်နဲ့အကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုကြောင့်ဒေသခံတွေကရရလက်နက်ကင်ဆွဲခုခံကာကွယ်တိုက်ခိုက်လာခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ကျွန်တော်ရင်တင်ပြပို့ခဲ့တာပါခင်ဗျာ။